NLD အစိုးရတက်လာရင်ဖြည့်ဆည်းရမယ်မျှော်လင့်ချက်နဲ့ပတ်သက်လို့မြန်မာပြည်ရဲ့မျှော်လင့်ချက်ဝင်းတုတ်ကြီး
ဆိုတဲ့ခေါင်းစဉ်နဲ့ဝါရှင်တန်ဒီစီမှာကျင်းပတဲ့မြန်မာရေးဆွေးနွေးပွဲအကြောင်းကိုကိုရိုက်တက်ရောက်သတင်းယူထားတဲ့ကိုငင်းချန်းကပြောပြပါအောင်ရှင်။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာမြန်မာနိုင်ငံသားတွေဟာမျှော်လင့်ချက်တွေအများကြီးထားပြီးဒေါက်ဆန်းစုကြည်ဦးဆောင်တဲ့
NLD အစိုးရဧပြီလ10ရက်ရှင်စိန်ခေါ်မှုတွေဖြစ်တဲ့မြန်ဆောင်စီမံကိန််းပြန်လည်စတင်ရေးအဆရှိတဲ့ကိစ္စတွေကိုလည်းခက်ခဲခဲခဲဆုံးဖြတ်ရမှာဖြစ်တဲ့အကြောင်းဆွေးနွေးခဲ့ကြတာပါ။ဒီစိန်ခေါ်မှုတွေထဲမှာဒေါက်ဆန်းစုကြည်သမ္မတဖြစ်ရေးဟာလည်းဆွေးနွေးစရာတစ်ခုဖြစ်ခဲ့ပါတယ်။ဝါရှင်တန်တက္ကသိုလ်ကပေါမော့ခမယ်ရီကော်လာဟန်ကဒေါက်ဆန်းစုကြည်နဲ့ဗိုလ်ချုပ
59စာလုံးကိစ္စဆွေးနွေးတာမျိုးလုံးဝမတွေ့ပါဘူး။တက်မတော်သားအမတ်တွေကပဲဖြစ်ဖြစ်ကာကွယ်ရေးဝန်ကြီးဌာနကပဲဖြစ်ဖြစ်တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုထိုင်ကပဲဖြစ်ဖြစ်ဖော်ပြတာမျိုးမရှိပါဘူး။သူ့ရဲ့မိကွန်းတွေကအစအရန်ရှင်းပါတယ်။ဖွဲ့စည်းပုံခြေကံဥပဒေအပေါ်တစ္ဆာစောင့်တည်ပြီးရာသပံကာကွယ်သွားမှာပါ
။နိုင်ငံသားဖြစ်တဲ့တားနှစ်ယောက်ရှိတဲ့ဒေါက်ဆန်းစုကြည်အတွက်2008ဖွဲ့စည်းပုံခြေကံဥပဒေပုံမှန်59စာလုံးဟာအတားအဆီးဖြစ်နေတာပါ59စာလုံးကသမရအရေးချင်းထဲမှာပါဝင်တဲ့ပုံမှန်တစ်ခုဖြစ်ပြီးတော့သမရကိုယ်တိုင်နဲ့တာသမီတဦးဦးဒါမှမဟုတ်သူတို့ရဲ့ဇနီးတဲ့ခင်မွန်းတဲ့တွေကနိုင်ငံခြားသားဒါမှမဟုတ်နိုင်ငံခြားဩဇာခံမဖြစ်စေရလို့ရေးသားထားတာပါဒေါက်ဆန်းစုကြည်သမရဖြစ်ရင်းနဲ့ပတ်သက်လို့ Open Myanmar Initiative ရဲ့အကြီးအကျယ်အကြံပေးကိုအောင်တင်ကအခုလိုပြောပါတယ
်ကျွန်တော်မြင်တော့ဟိုဒေါက်ဆန်းစုကြည်ကိုနှိုက်ကလည်းသူသမရဖြစ်ခြင်းမဖြစ်ခြင်းတွေအရေးမကြီးပါဘူးလို့သူပြောရတာရှိပါတယ်အဓိကကသူ့ရဲ့ပါတီကအစကအနာဝရမယ်အဲသူ့ရဲ့ပါတီကခန့်လိုက်တဲ့သမရဟာလည်းသူပါတီရဲ့မူဝါဒအတိုင်းပဲတမ်းမြေကိုဆက်ပြီးတော့အုပ်ချုပ်မယ်အကောင့်တွေဖွင့်မယ်သူကိုနှိုက်ကလည်းဒီသမရကိုပေါ့နော်သူတို့ပါတီကတင်တဲ့သမရကိုအနိကညွန်ကြားနိုင်မယ်ဆိုလို့ရှိရင်သူ့အတွက်သမရဖြစ်ခြင်းမဖြစ်ခြင်းကအရေးမကြီးပါဘူးသို့တော်လည်းသူသမရဖြစ်ရင်တော့ပူကောင်းတော့ပါဗျာသူ့လိုမျိုးအရေးချင်းအဖက်ဖက်ကပြည်စုံတဲ့အမျိုးသမီးကောင်းဆောင်ကြီးတယောက်ကသမရနေရာကိုရမယ်ဆိုတော့တိတ်ကောင်းတာပေါ့
ဒေါ်ဆန်းစုကြည်သမရဖြစ်မလာရင်နိုင်ငံသားရေးဝန်ကြီးယာရုယူပြီးအမျိုးသားလုံခြုံရေးကောင်စီမှပါဝင်နိုင်ကြောင်းနဲ့နောက်ထပ်နီးလန်းတစ်ခုကတော့စင်ကာပူဝန်ကြီးချုပ်ဟောင်းလီကွမ်ယူလုပ်ခဲ့သလိုသမရကိုလမ်းညွှန်တဲ့ဝန်ကြီးနေရာရယူနိုင်ကြောင်းကိုဂျော့ချ်ဝါရှင်တန်တက္ကသိုလ်ကဗမောက်ခChristina Finch ကခုလိုပြောပါတယ
်။ She has a couple of opportunities. One is that she could be a member of the cabinet.
သူမှာလှုပ်ဆောင်စရာခွင့်ရနှစ်ခုရှိပါတယ်။တစ်ခုကတော့အစိုးရအဖွဲ့ဝင်ဖြစ်ဖို့ပါ။နိုင်ငံခြားရေးဝန်ကြီးဖြစ်လုံနိုင်ပြီးတော့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအဖွဲ့ဝင်ဖြစ်ဝင်ထိုင်နိုင်ပါတယ်။နောက်တစ်ခုကတော့စင်ကာပူကလီကွမ်ယူလိုမျိုးအကြီးတန်းဝန်ကြီးနေရာမျိုးပါ။ဒါကလည်းကာလုံစည်းဝေးတွေကိုသမရနဲ့အတူတက်ရောက်ခွင့်ရမှာပါ။ဒါပေမဲ့သူမှာမဲပေးခွင့်တော့ရှိမှာမဟုတ်ပါဘူး။ဒါပေမဲ့လည်းအစိုးရအထက်ကနေစီမံခန့်ခွဲမယ်ဆိုရင်နေစဉ်ဝင်ကြီးဌာနနိုင်ငံရေးလုပ်ငန်းတွေနဲ့ရှုပ်မနေပဲကိစ္စကြီးတွေကိုအမြင့်ကနေစီမံနိုင်မှာပါ
။ဒေါ်ဆန်းစုကြည်ကိုယ်တိုင်ကသမရမဖြစ်ရင်သမရအထက်ကစီစဉ်ညွှန်ကြားသွားမယ်လို့သတင်းဌာနတွေကိုပြောကြားထားတာပါ။အခုလောလောဆယ်မှာတော့ NLD ပြောခွင့်ရဦးဝင်းထိန်ကဒေါ်ဆန်းစုကြည်သမရဖြစ်အောင်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးသမရဖြစ်ကိုဖြစ်ရမယ်လို့သတင်းဌာနတွေကိုပြောဆိုထားပါတယ်ခင်ဗျာ။